မြန်မာအစိုးရရဲ့လူငင်းချမ်းသာခွင့်အမိန့်နဲ့အကျဉ်းသားတရားကျော်ဒီကနေ့ပြန်လွှတ်လာရမှာအဲ့ဒီထဲကနိုင်ငံရေးအကျဉ်းသား52ဦးထက်မနည်းပါဝင်တယ်လို့သိရပါတယ်။ပညာရေးပြုရင်ပြောင်းလဲရေးအတွက်ဆန္ဒပြလို့ထိမ့်သိမ်းခံရတဲ့ចောင်းသားတွေပါဝင်နိုင်ငံရေးလှုပ်ရှားသူ400ကျော်ကတော့အကျဉ်းထောင်တွေထဲရှိနေဆဲဖြစ်တယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။ VOA သတင်းတောက်မိုင်အေးမာကစုံစမ်းမြန်ပြီးသတင်းပေးပို့ထားပါတယ်ရှင်။
မြန်မာအစိုးရကလူငယ်ခန္ဓာခွင့်အရအကျဉ်းသားတရားကျော်ပြန်လွှတ်ပေးခဲ့တဲ့အထက်မှာအင်းစိန်ထောင်မန္တလေးထောင်မြကြီးနားချင်းထောင်တောင်ငူထောင်ပြည်ထောင်ညောင်ဦးထောင်စတဲ့အကျဉ်းထောင်တွေကနေနိုင်ငံရေးအကျဉ်းသားတချို့ပါဝင်ပါတယ်။အင်းစိန်ထောင်ကနေ16လကြာအကျဉ်းကျပြီးပြန်လည်လွတ်မြောက်လာခဲ့သူကိုနန်းအောင်ကတော့အခုလိုပြောသွားပါတယ်
။ဘိုးဘွားကိုကျွန်တော်တို့ကလက်ပြမခံဘူး။ခဏလေးလွတ်ချင်လို့ရှိရင်ဒီတိုင်းဆိုမလွတ်လို့ရှိရင်ဘိုးဘွားကိုမှလက်မဘိုးမှလွတ်မယ်ဆိုလို့ရှိရင်ရတယ်မလို့နဲ့ကျွန်တော်တို့ဆောင်လက်ပြောင်းဝင်မယ်ဆိုပြီးတော့ကျွန်တော်တို့တင်ကြီးတင်ညွှတ်သေးပေါ့ကျွန်တော်တို့ဥပမင်းတို့ကအားလုံးဆုတ်ပြီးတော့ပြောလိုက်တော့ကျွန်တော်တို့လက်မှတ်တော်မထိုးခဲ့ရဘူးကြာဒီတိုင်းထွက်လာတာပ
ါအင်းစိန်ထောင်ကနေပြန်လည်လွတ်မြောက်လာသူတက်ကြွလှုပ်ရှားသူတူဦးဖြစ်တဲ့ကိုနေလင်းစိုးကလည်းအမေရိကန်နိုင်ငံကနိုင်ငံရေးအကျဉ်းသားတွေလွှတ်ပေးရေးပြောဆိုနေတဲ့အတွက်ဟန်ပြသဘောမျိုးနဲ့နိုင်ငံရေးအကျဉ်းသားတချို့ပြန်လွှတ်ပေးတယ်လို့ယူဆကြောင်းပြောပါတယ်။အဲ
ကျွန်တော်တင်တော့အမေရိကန်ကတောင်းဆိုတာနဲ့ပတ်သက်ပြီးတော့သူတို့တွေဟိုပြောမယ်ဆိုရင်ကျွန်တော်တို့ကိုအလွတ်ပြလိုက်တာပေါ့ဗျာ။အလွတ်ပြလိုက်တာပါ။ဟုတ်လို့အထက်မှာကျောင်းသားကောင်းဆောင်နေနဲ့လူကမသမကကောင်းဆောင်ကြံသေးတယ်ပေါ့နော်။အဲတော့ဟိုကျွန်တော်ဒေါခင်ဝင်းသိဆုံးမှုကိုစန္ဒဖော်ထုတ်တဲ့ကိုနေမျိုးစိန်တို့အနီနော်ဦးလာတို့တင်ထုတ်ပိုင်ကိုကြံပါသေးတယ်ပေါ့နော်။
မန္တလေးကျင်းထောင်ကနေပြန်လည်လွတ်မြောက်လာခဲ့တဲ့ရတနာဘုံတက္ကသိုလ်ကျောင်းသားသမဂ္ဂဥက္ကဋ္ဌကိုနိုင်ရဲဝေကတော့တက်ကြွလှုပ်ရှားသူအတော်များများကိုပြန်လွတ်ပေးဖို့လိုတယ်ဆိုပြီးပြောဆိုသွားပါတယ်
။ကျွန်တော်ဆိုလို့ရှိရင်လည်းနောက်တစ်ပတ်လောက်နေပြန်လွတ်ပြီလေ။ပြန်လွတ်တဲ့မိရတူတွေကိုပဲသူတို့ပြန်လွတ်ပေးတာ။အဲ့တော့ကျွန်တော်တို့နေနေကတော့ဝမ်းလည်းမတောက်ဘူးသူမချိုးလည်းမချိုးသူနိုင်ဘူးကျွန်တော်တို့က။အဲ့တော့တကယ်ကဒီအစိုးရအနေနဲ့တကယ်ကအတိုင်းကြီးပေါ်ဒီလိုမျိုးပေါ်စင်နာထားတဲ့ဆိုရင်နိုင်ငံရေးကျင်းသားတွေလက်သမားတွေတက်ကြွလှုပ်ရှားသူတွေအားလုံးကိုပြန်လွတ်ပေးဖို့လိုပါတယ်။
ပြန်လည်လွတ်မြောက်လာသူတွေထဲမှာဘာသာရေးယုံကြည်ချက်နဲ့နှစ်ရှည်ထိမ့်သိမ့်ခံထားရတဲ့မိုးပြဆရာတော်ဦးညံနာလည်းမြကြီးနာအချင်းထောင်ကနေပြန်လည်လွတ်မြောက်လာခဲ့ပါတယ်။လယ်သမားရေးအလုပ်သမားရေးနဲ့တက်ကြွလှုပ်ရှားသူတချို့ကသာပြန်လွတ်ပေးလိုက်တဲ့အကြောင်းနဲ့နိုင်ငံရေးအချင်းသားတွေတရားလောက်ကြံနေသေးတယ်ဆိုပြီးနိုင်ငံရေးအချင်းသားဟောင်းများအဖွဲ့ကတာဝန်ရှိသူကိုတက်ဦးကပြောပါတယ်။နိုင်ငံရေးအချင်းသားဟောင်းများအဖွဲ့ရဲ့စည်းရုံးအရဆိုရင်အနည်းဆုံး33ဦးပါဝင်ပြီးစည်းရုံးထဲမှာမပါဝင်တဲ့ဖန်အချင်းထောင်ကနေပြန်လွတ်လာခဲ့တဲ့ဆက်ရှိရောက်နေဆိုရင်တော့အများဆုံး52ဦးပြည်လည်လွတ်မြောက်လာတယ်လို့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကပြောပါတယ်
။ဒေထောင်က4ယောက်၊မြကြီးနာ4ယောက်၊ဦးတာဦးထောင်က1ယောက်၊ဒေသရိထောင်က19ယောက်၊ဦးမုံထောင်က1ယောက်၊ဖန်အန်က19ယောက်၊သောမောင်ကြီးအပါအဝင်19ယောက်ဖြစ်ပြီးတော့အဲ့ဒီမှာသောမောင်ကြီးရွယ်လို့တန်နဲ့ဒီဆက်ရှိကနိုင်ငံရေးနဲ့မပါပါသေးဘူး။တောင်ဦးက3ယောက်၊ရောင်ဦးက4ယောက်အလုံးပေါင်း52ယောက
်အရသာအစိုးရလက်ထက်မှာလူငယ်ချမ်းသာခွင့်နဲ့လူငယ်သက်သာခွင့်အမိတွေနဲ့အချိန်ပေါင်း19ချိန်အကျဉ်းသားပေါင်း3000ကျော်ပြန်လွှတ်ပေးခဲ့ပါတယ်ဒီထဲမှာနိုင်ငံရေးအကျဉ်းသား1162ဦးပါရှိတယ်ဆိုပြီးနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအဖွဲ့ AAPP ကပြောပါတယ်အခုဆိုရင်အကျဉ်းထောင်ထဲမှာနိုင်ငံရေးအကျဉ်းသားတရားခန့်ကျန်နေသေးတယ်လို့ထောင်ထဲမှာချုံနောက်ခံနေရပြီးအမှုများစွာကိုရင်ဆိုင်နေရတဲ့ကျောင်းသားနဲ့တက်ကြွလှုပ်ရှားသူပေါင်း482ယောက်ကျန်နေသေးတယ်ဆိုပြီးနိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကလည်းပြောဆိုပါတယ်ရှင်